မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေကိုလမ်းပွင့်ပေးလိုက်တာနဲ့သတ္တရီယာစိုက်ပျိုးရေးစီမံကိန်းအဖြစ်ကြက်ခမန်းနီးလီတွင်တွင်ကျဲကျဲပြောင်းသွားတဲ့အတွက်လူနည်းစုတိုင်းသားတွေနဲ့ဇီဝမျိုးစုံမျိုးကွဲတွေထိခိုက်ရတယ်လို့ဒီမတ်လရဲ့ထုတ်ပြန်တဲ့အစီရင်ခံစာတစ်စာမှာဖော်ပြလိုက်ပါတယ်။ Forest Trends ဆိုတဲ့သတ္တထိန်းသိမ်းရေးအဖွဲ့နဲ့ UK Aid ကပြုစုတဲ့အစီရင်ခံစာဖြစ်ပြီးမြန်မာနိုင်ငံမှာတစ်နှစ်တစ်နှစ်သတ္တဧကသတန်းကျော်ခုတ်ထွင်ခံရတယ်လို့ဖော်ပြပါတယ်။ရင်းနှီးမြှုပ်နှံမှုတွေဝင်လာပြီးပုဂ္ဂလိကစိုက်ပျိုးရေးစီမံကိန်းတွေပေါ်ဆောင်တဲ့အခါတောတွေခုတ်ထွင်ပြစ်တယ်လို့ဖော်ပြပါတယ်။ဒီအတွက်ဒေသခံတွေမိခိုရတဲ့တောရိုင်းမြေတွေထော်ရပြောက်ွယ်ဆုံးရှုံးရတယ်လို့အစိုးရကစားကရေးထားပါတယ်။ဒီတောတွေပြုံးသွားတဲ့အတွက်သဘာဝတာရိုင်းသရစ္ဆန်တွေကျဆားရနေရာလဲပြောက်ကွယ်ရပါတယ်။မြန်မာနိုင်ငံဧရိယာထွက်ဝဲဟာစိမ့်ဆိုပြီးပိမိန်ထနေတဲ့တောအုပ်တွေဖြစ်ခဲ့ပေမဲ့ကမ္ဘာမှာတစ်တောပြုံးနှင်းတို့အများဆုံးတန်းပြေတပြေဖြစ်နေပြီလို့ကုလသမဂ္ဂကဖော်ပြတဲ့အကြောင်းနဲ့အစိုးရခန်းစားကထောက်ပြပါတယ်။မြန်မာနိုင်ငံတနန်တလျာခီးတွေသွားရင်အဝဝအလှတွေကိုမှတ်တမ်းတင်ဓာတ်ပုံရိုက်ကူးနေတဲ့မန္တလေးမြို့ကဥတန်းစော်ညွတ်ဟာတစ်ခေတ်တစ်ခါကကချင်ပြည်နယ်နဲ့တရုတ်နယ်စပ်မှာနေထိုင်ခဲ့ဘူးတာမို့နယ်စပ်တနေရာကချင်းယူရောတွေပြုတ်ပြုတ်ပြုံးသွားတာကိုယ်တိုင်ကြုံခဲ့ရဘူးတာပါ။
ငင်းငယ်ကြီးလက်ကျတဲ့ခါကျတော့အဲ့ဒီဒါရီကဘိန်းထုတ်လုပ်ပြီးတော့ဘိန်းရောင်းတဲ့အဖွဲ့ရမဟုတ်ဘူးပြ။အဲ့ဒါသူ့ဝင်လို့ရစရာအဲ့ဒီဒါမှာတတ်ထုလို့ရေတနာလို့လည်းမထွက်တော့ဘူးပြ။တေးဥ်ပမာနေရပေါ့။အဲ့ဒီဘက်တွေကြတော့သူတော်တွေပဲခုတ်ပြီးတော့တေးဥ်ဒီဘက်ကိုတွန်းလာပေါ့။အဲ့ဒီငင်းငယ်တက်ဖွဲ့တွေကရင်းတော့ကြတော့စစ်ပွဲတွေဖြစ်နေတော့ဖက်စလုံးပေါ့နော်။ဆိုးရဘက်ကတော့တုံ့ပြန်တာပေါ့။ခုတ်လို့မရှိဘူးပေါ့။ငင်းငယ်ရလိုက်တဲ့ခါကျတော့ဒီတက်ဖွဲ့တွေရက်တည်ဖို့တော့ကဒီတော့ခုတ်ပြီးတော့ရောင်းရတာဟုတ်တယ်။ဒီနေ့ဒီကြတဲ့တောင်ကိုရ90လောက်ပေါ့နော်ဘုခင်းတို့နေယူရဲ့ကာလနေပြီးတော့သူကိနဲ့ထောင်းလို့ဆိုဆယ်လူနဲ့တခုတည်းဆိုတော့ကလေးကိုကြောင်သွားတာပေါ့ဒီဒီကဒါတော့မှနော်ကျွန်းလို့ရုပ်တက်မှာတော့မဟုတ်ဘူးသူကထင်းယူတော်တွေပေါ့
ဘယ်လိုထင်းယူမျိုးတွေနဲ့ဘယ်နားမှာရှိတဲ့ထင်းယူတော်တွေပါလဲ
ထင်းယူတော်ဆိုရင်လူ2ယောက်3ယောက်ဖဲ့တောင်ရတယ်ဆိုရင်အဲ့လိုတက်မှာမျိုးတွေပေါ့ထင်းယူဆိုရင်တော်တော်မာတဲ့ဒီကောဒါအရင်ကတော့စောက်ဦးစောက်ကြတာပါပဲကျွန်တော်တို့သိနေကြတဲ့အင်္ဂလိပ်လိုအခြားပြန်မာတွေပေါ့နော်မပါဘူးအချင်းချင်းလိုချင်းယူကြည့်တယ်ချင်းယူအမျိုးမျိုးပေါ့နော်ချင်းယူလည်းမျိုးရှိတာပေါ့ဒါပေမဲ့တော်တော်ကိုကောင်းတဲ့ချင်းယူတွေပါတင်းပြီးတော်တော်စိုက်ကြတာတော်တော်လေးကဟိုဒီဥပ္ပေရောက်တော်တာပဲပြအဲ့ဒါတော့ပြန်စားထုတ်ဖို့တော့မလိုပါဘူးပြချင်းပေါင်းများစွာရန်နဲ့ချီပြီးတော့ရှိခဲ့တာကနေပြီးတော့ဆယ်စုနှစ်ကျော်တော်တော်ထိခဲ့သွားတာပေါ့အဲ့ဒါကအဓိကကကချင်ပြည်နယ်အရှိမရောက်ဖြစ်မှာပေါ့နော်။ဒီတော့ဟိုဥရုခက်ကနာမည်ကြီးတဲ့ဖီမော်တို့ကမ်ပိုင်းတို့အဲ့ဒီကနေပြီးတော့နောက်ပန်ဝါတောင်ကြားတို့အဲ့ဒီအောက်ဖက်ကမ်ပိုင်းဒီတို့ပေါ့ဒါခုကွန်တိုရီအပေါက်ဖြစ်နေအဲ့ဒီဘက်ဒီပေါ့နော်။တစ်ခုပြီးတော့ရောင်းပြီးတော့အဲ့ဒီမှာတတော်တော်တွေတော်တော်လေးတုံးပြီးသွားတာပေါ့ဗျာ။အဲ့ဒါကတော့ချင်းပြည်နယ်အခြေအနေပေါ့။
တောင်စလပန်းတွေပွင့်လန်းတဲ့ချင်းပြည်နယ်ကိုလည်းဥတန်းစော်ညော့မကြခင်ကပဲသွားရောက်ခဲ့ပါတယ်။ချင်းတောင်မှာလေ
ချင်းပြည်နယ်ရောက်တော့ကျတော့တော့မရှိတော့တော့ဘူးဖြစ်သွားတယ်ပဲကျွန်တော်ရောက်တော့ချင်းပြည်နယ်မြောက်ပိုင်းပေါ်လာမြောက်ပိုင်းတခွင်ပေါ့ရိုးအလုံးရောက်ပါလေရောက်လိုက်တော့လမ်းတစ်လျှောက်ကြည့်တော့သူတပြည့်ဝင်မရှိတော့ဘူးပြအဲ့ဒါကတော့သူကဒေါ်ထဏာရဲ့တစ်ချုပ်လုပ်ကြတယ်သူကတော့ကျွန်တော်ထင်ပါတယ်ဟိုတောင်ရာကြောင့်ဖြစ်မှာလေခုနှစ်ပေါင်းများစွာဟိုပြသူတို့နေဆင်းလာရင်းနဲ့တောင်ရာရဲ့ခုတ်လက္ခဏာတွေတောင်ရဲ့ကစုံဖြစ်ကုန်တော့ပေါ့ပြအဲ့တော့ကျတော့ဒီတော့လို့မဟုတ်လေတောင်ရကြောင့်ဖြစ်ပုံများလေကျွန်တော်ကြည့်တာပေါ့တ
ော့ခုမီးရှို့တောင်ရလုတ်တဲ့ delay တွေကြောင့်တောပြုံးရတာတွေမရှိမဟုတ်ရှိပါတယ်ဒါပေမဲ့စီမံကိန်းတွေကြောင့်လည်းတောတွေအကြီးအကျယ်ပြုံးနေရတာပါဒီလိုစီမံကိန်းတွေမှဖြစ်ပျက်နေတာတွေကိုတော့အရင်ကတောတွေနေပြောက်မထိုးတဲ့သခိုင်းတိုင်းကပါမျိုးကကတုံးဆရာဟာဂျူလီက
တောဆိုင်ခင်းတွေကိုစိုက်ွက်တွေကိုပုံတိကောက်လွှဲပေးတယ်တောပိုက်ဧရိယာတွေကိုပုဂ္ဂိကငားလို့ရတယ်ဒါတော့ခရိုနီတွေတော့သူပြီးသားလောက်ပြီးလိုက်တဲ့ဥပဒေပါအဲ့ဒီဟာငားကတေကောမှာမြန်မာငွေ100ပဲရတယ်တနည်းမှာအခု1000လားဖြစ်သွားပြီဈေးပြတ်သွားတယ်ဆိုပြီးအဲ့ဒီလိုတေကရပြီဆိုရင်တနည်းကိုသူက100ပဲအစိုးရအောင်တွင်းရတယ်အဲ့ဒီထဲမှာပေါက်တမဲပြစ်ပင်နေအကုန်သူခုတ်ပိုင်ခွင့်ရှိသွားတယ်ပစ်တော့ဆိုင်ကဲလုံမဲ့လူอ่ะအကုန်လုံးခုတ်လို့ရတယ်ခုတ်ပြီးရင်သူကပြန်ဆိုင်ပေးတယ်ပေါ့သို့တော်သူပြန်ဆိုင်ပေးတာအပြင်ပေါ့ဟိုကနှစ်ပေါင်းရာချီနေတဲ့တပင်းအကုန်လုံးတပင်းမကြလဲထုတ်လိုက်
တယ်တင်းနေတိုင်းမှာစီယုံဆိုင်ခွင့်ရဖို့ကြိုးပမ်းနေစီဝါရေးလုပ်ငန်းရှင်တွေစီမံကိန်းအကောင့်ထဲပေါ်ကျင်တာဟာစီယုံဆိုင်ဖို့မဟုတ်ပဲ သူတို့အတွက်အမြတ်မျိုးမျိုးမြတ်မြတ်ရစီမဲ့ဘုဒ္ဓံတော်ရီကိုအပြောင်းရှင်းမှုပဲဖြစ်တယ်လို့မြမသစ်တော်ပြုံးတိမှုအစဉ်ခံစားမှာဖော်ပြထားပါတယ်ရှင်။